မောက်ကဂျိုးဆက်ဆယ်ဗယ်စတိုင်ဟာအမေရိကန်ပြောင်စုနယူးဂျာဆီပြည်နယ်ရက်ဂါစတက်ကတို့ကဂုံတူးဆောင်ပမောက်ကတူဖြစ်ပြီးမြမအရေးကျွမ်းကျင်သူအမေရိကန်ပညာရှင်အနည်းငယ်တဲကတူဖြစ်ပါတယ်မြမနဲ့ပတ်သက်လို့ဗိုလ်ချုပ်အောင်ဆန်းရဲ့နိုင်ငံရေးအစဉ်လာတက်မတော်နဲ့မြမနိုင်ငံရေးအကြက်တဲစတဲ့စာအုပ်တွေအပါအဝင်စာအုပ်၈အုပ်ပြုစုရေးသားခဲ့တဲ့ပညာရှင်တူလည်းဖြစ်ပါတယ်လက်ရှိမြမနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့နယူးဂျာဆီပြည်နယ်မှာနေထိုင်တဲ့ပမောက်ခဂျိုးဆက်ဆယ်ဗယ်စတိုင်ကို RFA ကဆက်သွယ်မေးမြန်းခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံရေးအခြေအနေမှာအာဏာပိုင်တွေကနိုင်ငံရေးအကျဉ်းသားတွေကိုထောင်ဒဏ်နှိမ့်ဆီချမှတ်နေတာအတိုက်ခံနိုင်ငံရေးအင်အားစုတွေကိုတိုးပြီးတော့ဖိနှိပ်လာတာတွေရှိနေသလိုတစ်ဖက်မှာလည်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒေါ်ဆန်းစုကြည်ပါဝင်နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးရေးတွေ့ဆုံဆွေးနွေးရေးနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်ပြီးသုံးသပ်ပြင်ဆင်ပေးဖို့တောင်းဆိုနေရတယ်ရှိပါတယ်။တခါအစစ်အစိုးရဘက်ကလည်းဒီတောင်းဆိုချက်ကိုလစ်လျူဆုဆဲဖြစ်သလို2010ပြည့်နှစ်ရွေးကောက်ပွဲအတွက်လည်းတစ်ဖက်ကပြင်ဆင်နေပါတယ်။နိုင်ငံရေးအင်အားစုတချို့ကလည်းဒီအခြေအနေကိုအခွင့်အလမ်းတစ်ခုအဖြစ်အသုံးချပြီးရွေးကောက်ပွဲဝင်ဖို့စတင်နေကြတာတွေလည်းကြားသိနေရပါတယ်။ပြည်သူအများစုကတော့စီးပွားရေးအကြက်တဲနဲ့မရေမယာလမ်းစာပြောင်းနေတယ်လို့ဆိုပါတယ်။မြမအရေးလေးလာသူတဦးအနေနဲ့ဒီအခြေအနေကိုပမောက်ခဆေးဘာစတိုင်အနေနဲ့ဘလို့များသုံးသပ်မိပါလဲခင်ဗျာ။
Right now, I'm looking at how the neighboring countries are looking at the situation, and if
you know, in the last few years, ma, in these countries, ma, blue power and lamb leh, so lah, we can't even buy it. This year, ma, you know, in these countries, blue leh, lamb, these countries, da, leh, ne, tham, so yin. Na, in these countries, ma, pi pi, ASEAN, poor country, ma, pi pi, Benia, country, we want lamb leh, so lah, we can't even buy it. Da, ma, cool thing, ti.ပဲနိုင်ငံကမှတကူတကဝင်ရောက်လာတာမတွေ့ရပါဘူးမြန်မာပြည်သူတွေအတွက်ပြင်ပကအကူအညီသာမျှော်လင့်စရာရှိတယ်လို့ဆိုပေမဲ့ဒီအချိန်တွေမှာပဲနိုင်ငံကမှမေမေရရပါဝင်လာတာမျိုးမရှိတဲ့အတွက်မြန်မာနိုင်ငံအခြေအနေဟာပြင်ပကဘာကနေအမှောင်တိုက်ဖုံးအုပ်ထားသလိုဖြစ်နေပါတယ်စိတ်ပျက်စရာအခြေအနေပါပဲလို့ဒေါက်တာဂျိုးဆက်ဆေဗာစတိုင်ကပြောတော်တာပါလောလောဆယ်မြန်မာအရေးနိုင်ငံတကာကလှုပ်ရှားမှုဆိုလို့ကုလသမဂ္ဂကဝင်ရောက်ဆောင်ရွက်နေရတယ်ရှိပါတယ်ဒီအချက်နဲ့ပတ်သက်လို့ရောအမခါအရင်အနေနဲ့ဘယ်လိုများသုံးသပ်မိပါလဲခင်ဗျာ
It's easy to say let's support the UN but the UN isn't doing anything. The Secretary General hasn't moved at all. There was talk when
ကုလသမဂ္ဂကဆောင်ရွက်နေတာကိုထောက်ခံအားပေးပါတယ်လို့ပြောရတာတွေ့ပါတယ်။ဒါပေမဲ့ကုလသမဂ္ဂအနေနဲ့ဘာမှတကယ်တမ်းလုပ်မပေးနိုင်ပါဘူး။ကုလသမဂ္ဂအတွင်းမှုချုပ်ကလည်းမြန်မာကိစ္စကိုစိတ်ဝင်တစားမရှိသေးပါဘူး။ပြီးခဲ့တဲ့ရက်သတ္တပတ်အနေငယ်ကမစ္စတာဂမ်ပါရီကိုဆေလွတ်ခဲ့တဲ့ခီးဟာအတွင်းမှုချုပ်ကိုယ်တိုင်တွားရောက်ဖြေရှာဖို့ရှေ့ပြေးလို့ထင်ရပေမဲ့တကယ်တမ်းသူကဘာမှဝင်ပြီးဆောင်ရွက်လာတာမတွေ့ရပါဘူးဟုတ်ကဲ့ခင်ဗျာဒီလိုရေမယာအခြေအနေကနေအဖြေတစ်ခုရလာအောင်လှုပ်ဆောင်ဖို့ဆိုရင်ကောမြမရေကျွမ်းကျင်သူပညာရှင်တို့အနေနဲ့ဘယ်အချက်တွေကိုအကြံဉာဏ်ပေးလိုပါလဲခင်ဗျာ
Well my recommendation my effort would be to the oppositionto call for the right to begin to
ကျွန်တော်အကြံဉာဏ်ပေးချင်တာကတော့အတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့2010ပြည့်နှစ်ရွေးကောက်ပွဲကိုအခြေခံပြီးတွေ့ဆုံရေးတိုင်းပြည်ရှေ့ခီးဆက်နိုင်ရေးအတွက်စစ်ဆိုးရွားကိုတောင်းဆိုဖို့ပါ2010ရွေးကောက်ပွဲတကယ်ကျင်းပမှာဆိုရင်ပါတီတစ်ခုအနေနဲ့တွေ့ဆုံဆွေးနွေးခွင့်ရရမယ်ပြည်သူတွေနဲ့ဆက်ဆံပြောဆိုနိုင်ခွင့်ရရပါမယ်ဒီနေရာမှာဖွဲ့စည်းပုံအခြေခံဥပဒေသစ်နဲ့ပတ်သက်ပြီးပြည်သူတွေဘဝပြောင်းလဲသွားနိုင်မယ့်အခြေအနေရှိသလားပြည်သူအများရဲ့သဘောထားကရောဘယ်လိုရှိသလဲလေးလာဆွေးနွေးတဲ့မှာလေပြည်သူတွေအတွက်တကယ်တမ်းပါဝင်ခွင့်ရှိရလားတက်မတော်ကရောဘယ်လောက်အထိခွင့်ပြုမလဲစတာတွေကိုစုံစမ်းလေးလာတဲ့မှာလေ2010ပြည့်နှစ်မှာရွေးကောက်ပွဲကျင်းပမယ်ဆိုရင်အခုခရေကဒီကိစ္စတွေကိုလှုပ်ဆောင်တဲ့မှာလေဘယ်ရွေးကောက်ပွဲမဆိုဆွေးနွေးဟောပြောခွင့်ရှိရတဲ့အတွက်ဒီအခွင့်အလမ်းကိုရအောင်အသုံးချတဲ့မှာလေဟုတ်ကဲ့ဒါဆိုရင်ပမောက်ခဆေဗာစတိုင်အကြံပေးလိုတာက2010ရွေးကောက်ပွဲကိုအခြေခံပြီးတော့တိုင်းပြည်ရှေ့ရေးကိုတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပြည်သူအများနဲ့ဆွေးနွေးရေးလုပ်ဖို့လို့ဆိုလိုတာပါလားခင်ဗျာ
I think that there is a need for three dialogues there needs to be a dialogue in which the
ကျွန်တော်မြင်ရမြန်မာနိုင်ငံအတွက်ဆွေးနွေးရေး၃မျိုးလိုအပ်နေပါတယ်ပထမတစ်ခုကခေါင်းဆောင်အဆင့်ဆွေးနွေးရေးပါလက်ရှိရှိနေတဲ့နိုင်ငံရေးပါတီတွေရောထွက်ပေါ်လာနေတဲ့နိုင်ငံရေးပါတီတွေကရောစစ်အစိုးရခေါင်းဆောင်တွေနဲ့တွဲဆုံဆွေးနွေးရေးရွေးကောက်ပွဲအခြေခံအချက်တွေနဲ့ရလအကောင့်ထယ်ဖော်ရေးပြည်သူအများပါဝင်ခွင့်ရရေးစတာတွေကိုဆွေးနွေးဖို့လိုပါတယ
် I think a second dialogue has to be at the local level that there must be
ဒုတိယဆွေးနွေးရေးကအောက်ခြေအဆင့်ပြည်သူအချင်းချင်းအောက်စုအဖွဲ့တွေဖွဲ့ပြီးတော့အချင်းချင်းရွေးကောက်ပွဲနဲ့ပတ်သက်လို့ဆွေးနွေးဟောပြောဖို့လွတ်လပ်စွာဆန္ဒဖော်ထုတ်နိုင်ဖို့နဲ့ဒီရွေးကောက်ပွဲကနေဘာတွေမျှော်လင့်ထားသလဲဘာတွေအောင်မြင်အောင်လှုပ်ဆောင်လာနိုင်မလဲလက်ရှိအကျိုးမဲ့ဆက်အာဏာရှင်စနစ်ထက်စာရင်ဘာတွေပြောင်းလဲလာနိုင်သလဲစတာတွေကိုလွတ်လပ်လပ်လပ်ပြောဆိုဆွေးနွေးရေးဖြစ်ပါတယ်
And third, I think there has to be a dialogue between the major countries of the world, either under the
တတိယဆွေးနွေးရေးကတော့အာဆီယံအဖွဲ့အစည်းကတဆင့်ဖြစ်ဖြစ်ကုလသမဂ္ဂအဖွဲ့အစည်းတွေကပဲဖြစ်ဖြစ်မြန်မာနိုင်ငံဒီမိုကရေစီနိုင်ငံဖြစ်လာရေးအတွက်အဓိကနိုင်ငံကြီးတွေကဘယ်အခန်းကဏ္ဍအနေပါဝင်ကူညီပေးနိုင်မလဲဆိုတာကိုဆွေးနွေးလာကြရေးဖြစ်ပါတယ်ဒီကနေမှပြင်ပကမ္ဘာနဲ့အခြေခံအဆင့်အလုံးထိတွေ့မှုရှိလာပြီးကိုယ့်ရည်ရည်ချက်အမြင်တွေဘယ်လိုရှိတယ်ဆိုတာကိုဖလှယ်နိုင်မှာဖြစ်ပါတယ
် So that's what I think this year that we're just coming into
ဒီသုံးမျိုးဟာဒီနှစ်ထဲမှာလှုပ်ဆောင်ရမယ့်ကိစ္စတွေဖြစ်ပါတယ်အခုအခြေအနေမျိုးဆိုရင်တော့ဘယ်သူကမှလက်ရှိအခြေအနေကိုပြောင်းပေးမှာမဟုတ်ဘူးဆိုတာကိုလက်ခံရမှာဖြစ်ပါတယ်။လက်ရှိအတိုင်းတမ်မတော်ကအားလုံးကိုထိန်းချုပ်ထားရင်ပြည်သူတွေပြည်သူခေါင်းဆောင်တွေနဲ့ပြင်ပကဘာကဒီနိုင်ငံကြီးဖြစ်စဉ်ကြီးမှာဘာမှပါဝင်ဆောင်ရွက်ခွင့်ရှိနိုင်တော့မှာမဟုတ်ဘူးဆိုတာကိုပြရပါမယ်။ဒါတွေဟာဒီအချိန်မှာလှုပ်ဆောင်နေတင်ပါတယ်။နိုင်ငံကြီးပါတီအချင်းချင်းရွေးကောက်ပွဲနဲ့ပတ်သက်လို့ဘာတွေအကျိုးရှိမယ်ဘာတွေပြောင်းလဲလာနိုင်တယ်ဆိုတာဆွေးနွေးရပါမယ်စာနဲ့ဖြစ်ဖြစ်အပြန်လန်ဆက်သွယ်ဆွေးနွေးပြီးဒီကနေတက်မတော်ခေါင်းဆောင်တွေနဲ့ဆွေးနွေးနိုင်ရပါမယ
် I'm suggesting this is a period of time when it's most opportune if indeed there's going to be
ဒီလိုအနေနဲ့အနှစ်40ကျော်စစ်အုပ်ချုပ်ရေးအောက်ကနေတကယ်တမ်းနိုင်ငံရေးဖြစ်စဉ်မှာပါဝင်ခွင့်ရပြီးဆန္ဒထုတ်ဖော်ခွင့်ရမယ်လို့မျှော်လင့်နိုင်ရင်ဒါဟာတကယ်အခွင့်အရေးဖြစ်ပါတယ်အဲ့ဒါကတော့မြမအရေးကျွမ်းကျင်သူပေါမောက်ခဂျိုးဆပ်ဆာဗာစတိုင်းကိုလက်ရှိမြမနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီး RFB ကဆက်သွယ်မေးမြန်းခဲ့တာပါခင်ဗျာ